တော်ဒါရှင်များရှင်ကွန်မြူနစ်တရုတ်နိုင်ငံမှာတောင်သတင်းစာလွတ်လပ်ခွင့်တွေတချေးပြေးချင်းပေးလာတာကိုတွေ့မြင်နေရပြီးမြန်မာနိုင်ငံမှာတော့သတင်းစင်စာဖြတ်တောက်မှုတွေပိုလုံနေတဲ့အပြင်သတင်းစာဂျာနယ်တွေကိုစီးပွားရေးအရာပါပိုပြီးချုပ်ကင်လာတာတွေ့နေရတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကြီးတစ်ခုကပြောကြားလိုက်ပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်အနေထိမ့်မှတ်ဖြစ်ပြင်သစ်အခြေစိုက် RSF ကိုနယ်စည်းမခြားသတင်းတောင်များအဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံကိုသတင်းလွတ်လပ်ခွင့်မရှိဆုံးနိုင်ငံတွေထဲကတစ်ခုအဖြစ်ဖော်ပြထားပါတယ်။ဦးတန်းလွင်ထွန်းကဆက်လက်တင်ပြပါမယ်ရှင်
။ပြီးခဲ့တဲ့2004ခုနှစ်အတွင်းမှာကမ္ဘာတဝန်းသတင်းတောင်53ဦးနဲ့သတင်းအတွက်ကူညီလှုပ်ဆောင်ပေးသူ15ဦးအသက်ခံခဲ့ရပြီးသတင်းတောင်ပေါင်း900ထဲမှနေအဖမ်းဆီးခံခဲ့ရကြောင်းဒါအပြင်ကိုထီလက်ရောက်တိုက်ခိုက်ခံရသူချင်းချောက်ခံရသူသတင်းတောင်ပေါင်း1000ကျော်ရှိခဲ့ပြီးသတင်းစင်စာဖြတ်ခံရမှုပိတ်ပင်ခံရမှုတွေလည်း600ကျော်ဖြစ်ပွားခဲ့ကြောင်း RSF ကနေစည်းမချသတင်းတောက်များအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အာရှတိုင်းမှာဆိုရင်တော့တရုတ်နိုင်ငံမှာသတင်းတောက်ပေါင်း26ဦးကိုဖမ်းဆီးထောင်ချခံထားရပြီးမြန်မာနိုင်ငံမှာဆိုရင်လည်းအသက်အရွယ်ရနေပြီဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်အပါအဝင်သတင်းစာဆရာ12ဦးအကျဉ်းချခံထားရကြောင်း RSF အဖွဲ့ကဆိုပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်အခြေအနေတွေကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်တရုတ်နိုင်ငံကတော့ပိုပြီးအခြေအနေကောင်းနေပုံရကြောင်း RSF အဖွဲ့ရဲ့အာရှပစိဖိရေးရာဌာနကအရာရှိ Mr. Vincent Brosser က VOA ကိုခုလိုပြောပြပါဗျာ
The difference with Burma is that in China we have a process of liberalization of the media
တရုတ်နိုင်ငံနဲ့မြန်မာနိုင်ငံမှာကွာခြားချက်ကတော့သတင်းစာလွတ်လပ်ခွင့်ကိုတစ်ဆင့်ချင်းလှုပ်လာပေးနေတဲ့ကိစ္စပါပဲတရုတ်နိုင်ငံမှာပုဂ္ဂလိကပိုင်သတင်းစာနဲ့ဂျာနယ်တွေကိုတချေးပြေးချင်းစီလွတ်လပ်ခွင့်တွေပေးလာနေပြီးတိုးပွားလာနေတာကိုမြင်ရပေမဲ့မြန်မာနိုင်ငံမှာတော့သတင်းစင်စာဖြတ်တောက်မှုတွေစီးပွားရေးအရာကန့်သတ်မှုတွေနဲ့ပိတ်ပင်မှုတွေကိုပိုပြီးတွေ့လာနေရပါတယ်လို့ Vincent Brosser ကနိုင်ရှင်ပြသွားတာပါထောက်လိုင်းအကြီးအကဲနဲ့ဝန်ကြီးချုပ်ဟောင်းဗိုလ်ချုပ်ကြီးခင်ညော့အထောက်ခံရတဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလနောက်ပိုင်းမှာပုဂ္ဂလိကပိုင်သတင်းဂျာနယ်နဲ့မဂ္ဂဇင်းတိုက်တွေရဲ့ထုတ်ဝေခွင့် license 14ခုရုပ်သိမ်းခံခဲ့ရကြောင်းပိုပြီးသဘောထားတင်မာတဲ့စစ်တပ်အရာရှိတွေကသတင်းစင်စာဘုတ်အဖွဲ့မှနေရာယူလာနေကြကြောင်းအရင်ကစစ်တပ်ထောက်လိုင်းရေးမဟာဗျူဟာလေးလာရေးဌာနနဲ့နီးနီးဆက်ဆက်လှုပ်ဆောင်ခဲ့တဲ့ဩစတြေးလျနိုင်ငံသားတူအစုစပ်ပိုင်းနဲ့မြန်မာတိုင်းအပတ်စဉ်ကြားနေတော့ခဏအပိတ်ပင်ခံခဲ့ရကြောင်း RSF ရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းကနိုင်ငံရေးအရာရေးပါတဲ့အမျိုးသားညီလာခံကိုကျင်းပခဲ့ပေမဲ့ဒီညီလာခံနဲ့ပတ်သက်လို့လွတ်လပ်စွာသတင်းရယူပေးပို့ခွင့်တွေမရှိခဲ့တာကိုလည်း RSF အဖွဲ့ကထောက်ပြပါတယ်။အခုမကြာမီကာလတွေအတွင်းမှာမြန်မာစစ်အစိုးရကသတင်းစာရှင်းလင်းပွဲတွေပြုလုပ်လာပြီးအဲ့ဒီသတင်းစာရှင်းလင်းပွဲတွေမှာသတင်းတောက်တွေရဲ့မေးခွန်းတွေကိုဖြေကြားလာတာကိုတော့ RSF အဖွဲ့အနေနဲ့ဒါဟာအပေါင်းလက္ခဏာဆောင်တဲ့ဖြစ်ထွန်းမှုတစ်ခုအဖြစ်ရှုမြင်ပါကြောင်းဒါပေမဲ့လည်းသတင်းတောက်တွေကိုလွတ်လပ်တဲ့သတင်းစာနယ်ဇင်းလုပ်ပိုင်ခွင့်တွေရရှိစေဖို့တော့လိုအပ်နေသေးကြောင်း Mr. Vincent Brosser ကထောက်ပြပါတယ
် We can say that in some way it's a positive step.But it does not mean that if an official replies a question of the journalist
ရင်းနောက်ဒီကမေးတဲ့မေးခွန်းတွေကိုအရာရှိတွေကဖြေပေမဲ့ဒါအဖြေမှန်ဟုတ်မဟုတ်မသိနိုင်သေးပါဘူး။သတင်းတောက်တွေအနေနဲ့သတင်းတောက်လုတ်ပိုင်ခွင့်တွေကျင့်ဝတ်တွေနဲ့အညီဘယ်ပေါင်းစုံကနေအဖြေရှာစမ်းစစ်ပိုင်ခွင့်တွေရှိဖို့လိုနေသေးပါတယ်လို့ Vincent Brosser ကပြောသွားတာပါ။သတင်းတောက်တွေအနေနဲ့စစ်အစိုးရကိုထိုးနှက်ဝေဖန်တဲ့မေးခွန်းမျိုးတွေမေးမိရင်အညိုညင်ခံရမှာအရေးယူခံရမှာကိုစိုးရိမ်နေရတဲ့ပုံရှိနေသေးတယ်လို့လည်းဆိုပါတယ်။အကောင်းဆုံးကတော့ဒီလိုသတင်းစာရှင်းလင်းပွဲတွေမှာသတင်းနောက်တွေကိုလွတ်လပ်စွာမေးမြန်းပိုင်ခွင့်တွေပေးရမယ်အပြင်တစ်ဖက်မှာလည်းအတိုက်အခံနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေအားလုံးကိုလည်းသတင်းနောက်တွေနဲ့တွေ့ဆုံခွင့်ဖြေပခွင့်သတင်းစာရှင်းလင်းပွဲတွေလုပ်ပိုင်ခွင့်တွေပေးပြီးသတင်းမဂ္ဂဇင်းဂျာနယ်တွေကိုလွတ်လွတ်လပ်သတင်းထုတ်ပြန်ဖော်ပြပိုင်ခွင့်တွေပေးဖို့ပဲဖြစ်ပါတယ်လို့လည်း RSF နေစည်းမကြသတင်းတောင်များအဖွဲ့ရဲ့အာရှပစိဖိရေးရာဌာနအရာရှိ Mr. Vincent Brosser က VOA ကိုပြောပြသွားခဲ့ပါတယ်ခင်ဗျာ